NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေနဲ့ဘိုင်းလက်ထရယ်ကောနှစ်ဖက်အပြစ်ကရစေးညှိနှိုင်းဆွေးနွေးဖို့အပါအဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေရှင်းဆက်နိုင်ဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်စစ်တိုင်း၅ခုမှာတပ်မတော်ဘက်ကစစ်စင်ရေးတွေရဆိုင်မယ်လို့ဒီဇင်ဘာလ၂၁ရက်နေ့ကကြေညာပြီးနောက်မှာအခုလိုတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ရှမ်းပြည်နယ်မိုင်းပန်မြို့နယ်တွေကတပ်မတော်စစ်ကြောင်းကို RCS အဖွဲ့ကမနေ့ကတိုက်ခတ်ခဲ့တဲ့အတွက်တပ်မတော်သားတွေထိခိုက်သေးဆုံးရတာတွေရှိခဲ့ကြောင်းနဲ့ဒီကိစ္စပေါ်မှာတရားဥပဒေဘောင်တွင်းကပြန်လည်တုံ့ပြန်သွားမှဖြစ်ကြောင်းတပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ RCS ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ဦးကတော့မိုင်းပန်ဒေသမှာတပ်မတော်နဲ့ RCS တို့မနေ့ကတိုက်ပွဲဖြစ်ပွားတာမရှိခဲ့ဘူးလို့ RCS ရဲ့မြေပြင်တပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုကြောင်းအခုလိုပြောပါတယ
်။အဲကျွန်တော်တို့ဘက်ကပြောတာတော့နော်တိုက်ပွဲမဖြစ်ဘူးလို့ပြောတယ်ဗျာ။နော်တိုက်ပွဲမဖြစ်ဘူးလို့ပြောတယ်။ဟုတ်ကဲ့။မှာအဲကကကသခုံကလည်းကျွန်တော်တို့သက်ဆိုင်ရုံးကိုခေါ်တွေ့တာရှိတယ်။ right to ဟိုသူသကကဟိုပါနော်။ဒါပေမဲ့ကျွန်တော်တို့မေးကြည့်တာတော့သူတို့ပြောတဲ့နေ့မှာကျွန်တော်တို့ကနော်ကျွန်တော်တို့ကမဖြစ်ဘူးလို့ပြောတယ်ဗျာ။ဟုတ်တယ်ဟုတ်တယ်။ကျွန်တော်တို့သက်ဆိုင်ရုံးကိုမန်ပါသက်ဆိုင်ရုံးကိုတောင်းငန်းကိုခေါ်တွေ့တာရှိတယ်ဗျာ။ကျွန်တော်တိုက်ပွဲဖြစ်တာဆိုတာမဟုတ်ဘူး။နော်တပတ်တစ်ခါပဲဖြစ်တယ်လို့ပဲကျွန်တော်ကနော်ကျွန်တော်တို့ဒီမှာမဖြစ်ဘူးလို့ပြောတယ်ဗျာ
။ဒီဇင်ဘာလ29ရက်နေ့မနေ့နေ့လယ်ပိုင်းနဲ့ညနေပိုင်းမှာအဲ့ဒီမိုင်းပန်မျိုးနဲ့မှာရှိတဲ့ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PLN လို့က RCS ဘက်ကိုတနက်ကြီးနဲ့နှစ်ချိန်တိုင်းပြစ်ခတ်ခဲ့တာတွေရှိပေမဲ့ RCS ဘက်ကတော့တက်ခတ်ခဲ့တာမရှိဘူးလို့ဗိုလ်မှူးကြီးဆိုင်းဦးကပြောပါတယ်။ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PLN လို့အထွေထွေအတွင်းဘူးဒုတိယဗိုလ်မှူးကြီးခွန်အောင်မိုင်းကတော့ဒီဇင်ဘာလ24ရက်နေ့နဲ့25ရက်နေ့က RCS နဲ့ PLN လို့တိုက်ပွဲဖြစ်ပွားခဲ့ပေမဲ့မနေ့ကတော့တိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ
်။ RCS နဲ့ကြတော့အဲ့ဒီ24ရက်နေ့ညပိုင်းမှာဒီ25ရက်နေ့မနေ့ပိုင်းမှာတကြိမ်အဲ့လိုတော့ရှိတယ်။အဲ့လိုတော့မရှိဘူးကျွန်တော်တို့နဲ့ဖြစ်တာတော့မရှိဘူးကြ။ကျွန်တော်တို့နဲ့ RCS လည်းမနေ့ကမရှိဘူး။တတ်နဲ့ဖြစ်တာလည်းမရှိဘူးမနေ့တော့။ဟုတ်ကဲ့24ရက်နေ့ညမှာတကြိမ်25ရက်နေ့မနေ့မှာတကြိမ်အဲ့လိုဖြစ်တာတော့ရှိတယ်။
တစ်ဆက်တည်းမှာပဲတက်တဲ့ PNL လို့ပူးပေါင်းပြီး RCS ကိုတက်ခဲ့ကြတာမရှိကြောင်းနဲ့နှစ်ဖက်ပြဿနာတွေကိုငြင်းငြင်းနဲ့နီးနဲ့တွဲဆုံဆွေးနွေးဖို့ဘူဟာရချမှတ်ထားကြောင်းလည်းပြောပါရယ်။တက်မတော်ဘက်ကသတင်းထုတ်ပြန်ချက်မှာတော့ RCS ဖွဲ့ဟာအဲ့ဒီဒေသကိုနေမြေကျော်ပြီးဝင်ရောက်လာခဲ့တာဖြစ်ကြောင်းနဲ့နိုဝင်ဘာလ20ရက်နေ့ကလည်းပန်ပိယွာဖုန်တော်ကြီးကျောင်းအတွက်ဟိုပုံးကိုရင်လေးရှမ်းပြည်နယ်အစိုးရဖွဲ့နဲ့ဒေသခံပြည်သူတွေလူရဲနဲ့ပြည်သူတွေတည်ဆောင်လာတဲ့ရင်နှန်းကိုRCS ကပိတ်ဆို့ဟန်တားခဲ့တာကြောင့်တက်ကကူညီပေးဖို့သွားရမှာပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲတက်မတော်နဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PLN တို့ပူးပေါင်းပြီး RCS အဖွဲ့ကိုတက်ခတ်ခဲ့ရဆိုပြီးဒီဇင်ဘာလ25ရက်နေ့ရက်စွဲနဲ့ RCS ထုတ်ပြန်ကြဟာမဟုတ်မှန်ကြောင်းလည်းတက်မတော်ဘက်ကညှင်းဆိုထားပါတယ်။မိုင်းပန်မြို့နယ်မှာတက်မတော်နဲ့ RCS အဖွဲ့တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့ RCS အဖွဲ့ပြောခွင့်ရသူကပြောတဲ့ကိစ္စနဲ့ပတ်သက်လို့ RFA ကတက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီနေ့ညနေပိုင်းအချိန်အထိဖုန်းလက်ခံဖြေကြတာမရှိပါဘူးခင်ဗျာ။